့မိခင်မျက်ကြီးဖြစ်တဲ့အေယာဝတီကမြမရာဇဝင်ကိုပြောပြနိုင်ပါသလားအေယာဝတီမျက်စီဝင်ရာကမ်းလွန်တင်လက်ချင်းကအ ਨੇ ချကြောက်တွေကိုတွေ့လာရင်မြမနိုင်ငံရဲ့ဖြစ်တည်မှုသမိုင်းကိုသိနိုင်တယ်လို့ဂျပန်အန်နွာဘူမိသိပ္ပံနဲ့ဤပညာဌာနကဒေါက်တာမိုးကျော်သူကပြောပါတယ်ဒီလိုသိနိုင်ဖို့လေ့လာမှုတွေလုပ်နေတဲ့အကြောင်းဒီကပတ်မှာပြောပြပေးမယ်နော်မြန်မာနိုင်ငံမြောက်ဖျားမှာဟိမဝန္တာကနေတွေ့တန်းလာတဲ့တောင်တန်းတွေကြားကနေအလဲပိုင်းကမြေပြန့်တွေကိုဖြတ်ပြီးတောင်ဘက်ပင်လယ်သမုဒ္ဒရာရဲ့စီဝင်နဲ့ပင်မမြင့်မကြီးဟာအေယာဝတီဖြစ်တယ်လို့အရှိတ်ဘက်ကုန်းပြင်မြင့်မှာတောတောင်တွေကိုဖြတ်ပြီးတောင်ဘက်ကပင်လယ်သမုဒ္ဒရာရဲ့စီဝင်တာကပန်လွင်မြင့်ဖြစ်ပါတယ်။သူတို့စီဝင်ရာအေယာဝတီကျမ်းလွန်မုတ်တမပင်လယ်ခွေးထဲပို့ချတဲ့ဒီအနေတွေကနေမြန်မာရာဇဝင်ကိုပြောပြနိုင်ပါတယ်တဲ့။ကမ္ဘာမြေကြီးတွေဟာရေစီးနဲ့တူသူတို့တည်ယူလာတဲ့အနေတွေကိုပင်လယ်သမုဒ္ဒရာတွေထဲပို့ချကြပါတယ်။ဒီအထဲမှာအေယာဝတီတို့တန်လွင်တို့လိုမြေကြီးတွေကနေပို့ချတဲ့အနေတွေကတိတ်ကိုအရေးပါတယ်လို့ဒေါက်တာမိုးကျော်သူကပြောပါတယ်
။အေယာဝတီမြေကြီးဘလောက်အရေးပါလဲဆိုတာလေကျွန်တော်နည်းနည်းလေးပြောပြချင်ပါတယ်။အဲ့ဒါကဟိမဝန္တာနဲ့တိဘက်တောင်ကုန်းတွေကနေပြီးတည်လာတဲ့အနေတွေကပင်လယ်ထဲကိုပို့ချတဲ့ဥစ္စာကဒီတစ်နှစ်ကိုတန်ကြိမ်တန်ပေါင်း300ရှိပါတယ်ခင်ဗျအနေရည်ကြီးပဲဆိုတော့သူကဘလောက်အဆင့်ရှိလဲဆိုရင်ဟိမွန်နာတောင်တန်းကြီးကနေပြီးတော့သူကကဘာတစ်ခုလုံးမှရှိတဲ့ချတဲ့အနေရည်20ရာခိုင်နှုန်းလောက်အထိကိုဒီအေရီရီနဲ့တောင်လေမြစ်ကနေပို့ချတဲ့အဆင့်ရှိသလိုမျိုးဒီဆက်ဒီမက်အနေရည်ရဲ့လုပ်စုပေါင်းကကဘာမှာနံပါတ်4အဆင့်လောက်အထိကိုများပါတယ်ခင်ဗ
ျဒီလိုအနေချမှုများပြားကြီးမှတဲ့အေရီရီနဲ့ချင်းရွှဲမြစ်ကြောင်းတွေမှာကြတဲ့အနေရည်ကိုသူတေသနာပညာရှင်တွေကလေ့လာနေကြတာပါ
မြဝချုံမဒေတာသူတေသနာရဲ့အတွက်တကယ်ကိုအချိန်ဟုံမြင့်မြင့်နဲ့ရလာတဲ့ဥစ္စာ2012ခုနှစ်နောက်ပိုင်းမှာပါပထမပိုင်းကတော့ဘယ်လိုခေါ်မလဲမိုးလေဝသကရှိတယ်မြစ်ချောင်းတွေကနေတိုင်းတာတဲ့အချက်လက်တွေကနေပြီးတော့မှပုံဖော်ပြီးတော့ကြည့်ပြီးတော့ရေးကြတဲ့သူတေသနာစာတမ်းတွေများတယ်အထူးသဖြင့်ကတော့ပထဝီ background ကနေပြီးတော့တွားကြတယ်ပထဝီ background ကိုဘာကြောင့်သုံးကြလဲဆိုတော့ဒီဂျိုဒူးကနေရတဲ့ data တွေ GIS data တွေကအရန်ကိုသုံးဝင်လို့ပါအဲ့ဒါကိုမှဒီ2012နောက်ပိုင်းကျတော့တကယ်ကိုဘယ်လိုပြောင်းလဲလာလဲဆိုတော့ Marine Geology ဘိုင်းဖြစ်လာပြီးအနော်ကသူတေသနာဘာလို့ဆိုတော့တင်မောင်းနဲ့ရေထဲကြီးဆင်းလာပြီးတော့တိုင်းထွားတဲ့အဆင့်မျိုးဖြစ်လာပါတယ်။အဲ့ဒီမှာကျွန်တော်တို့တွေ့လာတဲ့အချက်တွေကပိုပြီးတော့များလာပါတယ်ခင်ဗျ။အဲ့ဒါကတင်မောင်းဘဝနေပြီးကျွန်တော်တို့အတန်လိုင်းနဲ့ဖမ်းပြီးတော့ဒီပင်လယ်ကျမ်းမြေကမြေလွှာကိုအမေထားကိုတိုင်းတဲ့ဥစ္စာရယ်ပြီးတော့မှ piston core လို့ဆိုပြီး3မီတာလောက်ရှိတဲ့ core sample လေးတွေကိုဒီပင်လယ်ကျောက်ကျမ်းမြေကနေပြီးတော့နေရာအများကြီးကနေတိုင်းပါတယ
်။ EMR မြဝချွန်မော်ဒေတာအနေကျမှုကိုလေ့လာဆဲဖြစ်ပေမဲ့လက်ရှိမှာပဲအရေးပါတဲ့အချက်တွေကိုတွေ့နေရပါပြီ။
ပါလိရှာဖွေတွေ့ရှိလဲဆိုတော့ပရမတစ်ချက်ကတော့အေယာဝတီမြဝကျွန်းမော်ကြီးဖြစ်လာတဲ့ဥစ္စာကဟင်းဒရာကနေပြီးတော့မှပေါ့နော်အခုလက်ရှိဒီပင်လယ်ကမ်းရိုးရှိတဲ့နေရာအထိစုစုပေါင်း190ကီလိုမီတာရှိပါတယ်ဒါလိုက်တိုင်းလိုက်မယ်ဆိုရင်ဒီ190ကီလိုမီတာဖြစ်လာတဲ့တမိုင်းကြောင့်နှစ်9000ပဲရှိပါတယ်ခင်ဗျာနှစ်9000ဆိုတဲ့သဘောက10နှစ်နေလိုက်ရင်1 km ရွေးဖို့တော့ average ဖြစ်တဲ့ဆိုတော့26မိနစ်ဆိုရင်1 km လောက်အထိကိုကျယ်လာနေတဲ့သဘောပါဒါပေမဲ့အဲ့လို average ယူလို့တော့မရပါဘူးဘာလို့လဲဆိုတော့ကျွန်တော်တက်တန်းလိုက်ကျွန်တော်လိုက်ပြီးတွေ့တဲ့အချိန်မှာပထမဆုံးနှစ်1000ပေါ့နော်လွန်ခဲ့နှစ်6000နဲ့နှစ်9000အပြင်မှာသွားတဲ့ပမာဏဟင်းစရာနေပြီးပသိမ်မျိုးအနာလောက်အထိကိုမြေဝါကျွန်တော်အကျယ်ကြီးသွားတာသူကတော့အမြန်ဆုံးပေါ့နော်အဲ့နောက်ပိုင်းမှာဖြည်းဖြည်းချင်းနှေးလာပါတယ်အခုနောက်ဆုံးကြံခဲ့တဲ့နှစ်100မှာအနေကျတဲ့ဟာအရန်ကိုတိတရာကြီးနှေးလာပါတယ်
လွန်ခဲ့တဲ့အနှစ်တရားမှာအ ਨੇ ကျမှုဘာကြောင့်တိတိသားသားနှေးလာတာပါလဲ
။ကျန်ခဲ့တဲ့နှစ်တရားလောက်မှာဘာလို့အ ਨੇ ကျတဲ့ဟာအရန်ကိုနှေးသွားလဲဆိုတာနဲ့ပတ်သက်ပြီးတော့ပထမကောက်ချက်ချတာရာသီဥပုံစံတွေကြောင်းလဲသွားတာတွေရဲ့ဒီမိုးရွာတာတွေခီးမွန်တာဘက်ကနေလာပြီးရေစီးလာတဲ့ပမာဏတွေဘာကြောင့်ဖြစ်သွားလဲဆိုတဲ့ဟာတွေကိုအခုလေ့လာတဲ့အဆင့်မရှိဘူး။တိကျသုံးသပ်တဲ့အချက်တွေမရသေးပါဘူ
း။မြို့ဝကျွန်းပေါ်ကနေပင်လယ်ထဲဆက်ပြီးကြတဲ့အ ਨੇ တွေကိုတော့သင်းမောနဲ့သွားတိုင်ပြီးလေ့လာရပါတယ်။ဒီခါမှာအနေရီပေါ်မှာတက်ရောက်တဲ့ပြောင်းလဲနိုင်တဲ့အခြေအနေ၄မျိုးတွေ့ရတယ်လို့ပြောပါတယ
်။ပထမဆုံးအချက်ကတော့မြေကနေစီးဆင်းလာတဲ့အတွက်ကြောင့်မလို့ပါလာတဲ့အနေရီပါနော်။ပြီးတော့မှတခါဒီပင်လယ်ကနေပြီးတော့ဒီအတက်ကျကြောင့်မလို့အပြောင်းလဲဖြစ်တဲ့ဥစ္စာကတော့ပင်လယ်ဝကနေစောင့်ပြီးတော့ရွှေ့လာမလို့ဒီဟာပေါ်မူတည်ပြီးတော့အတက်ကျအပြောင်းလဲဖြစ်လို့မျိုးတတိယတစ်မျိုးကကျတော့လေတွေကနေပေါ့နော်။ရာသီဥတုကြောင့်ဖြစ်တဲ့ဥစ္စာလေးအပိုင်းလေး။နဲ့ဒုတိယအချက်နောက်ဆုံးအချက်ကတော့ဘူမိပြည်သားပါ။ဘာလို့လဲဆိုတော့ကျွန်တော်တို့ဒီမြဝကျွန်းပေါ်ကြီးရဲ့အရှိတ်ဘက်မှာကရက်ကစကိုင်းကြဲရကြီးကရှိနေပြီအဲဒီစကိုင်းကြဲရကြီးကပင်လယ်ထဲကြီးဆင်းသွားပြီးတော့ဒီ spreading center ဆိုပြီးတော့ဒီအန်ဒမန်ဟွာကြီးကိုရွေ့နေတယ်ရှိချက်နေတဲ့အပိုင်းလေးတွေရှိပါတယ်ဒီတောင်မြောက်ဟိုရွေ့တာမဟုတ်ဘူးတည်ပြီးတော့ဆိုတော့အဲ့ကြဲရကြီးကနေပြီးတော့ဖြစ်တဲ့အချက်လက်ကကြတော့အဓိကကတော့ဒီမိုးတော့ပင်လယ်ကွေ့နဲ့စစ်တောင်းနဲ့တောင်လင်းမြေကအကြာနေရာဒီမှာအရန်ရွှေ့ပြီးမယ်တစ်ခုနဲ့တစ်ခုကလည်းချိန်ဆက်ကလည်းရှိလာတယ်ဆိုတော့ကြောင့်မလို့ဒီ geological factor အနေနဲ့ဒီစကိုင်းကြဲရကြီးကြောင့်ရွေ့လိုက်တဲ့အချိန်မှာဒီအ ရှိတဲ့စနေတွေရဲ့အကြောင်းလဲကလည်းဒီလေကြောင့်ဖြစ်တဲ့ဥစ္စာနဲ့ဒီမုံနှမ်းရောက်ဝင်လာတဲ့လေအားရေအားတွေကြောင့်ကြောင်းတဲ့ဥစ္စာတွေကိုထပ်ထပ်ပြီးတော့လှည့်လိုက်တဲ့အားမျိုးဖြစ်တဲ့အတွက်ကြောင့်မလို့သူတို့အခုနောက်ဆုံးတွေ့တဲ့အရာဆိုရင်ကတော့အကြောင်းလဲ factor တွေပုံမကြည့်ရတဲ့ဥစ္စာကဘယ်လိုခေါ်မလဲအဲ့လို၄မျိုးကိုမူတည်ပြီးတော့မှကြောင်းလဲနေတဲ့ဥစ္စာကိုတွေ့ရတာပါခင်ဗျာ
ဒီလိုအကြောင်းလဲတွေကိုလေ့လာမှုအတွက်ရည်ရွယ်ချက်ကနှစ်ခုရှိပါသေးတယ်
အခုလက်ရှိသူတို့တစ်နှစ်ကအထိလုံနိုင်တာက3မီတာပဲရှိသေးတယ်ဆက်ဒီမန်ကို3မီတာဖြစ်တဲ့အကြောင်းသူတို့ကြည့်နိုင်တဲ့ဥစ္စာနှစ်ကထောင်ကနန်းတောင်ကနန်းပဲရှိသေးတယ်ခင်ဗျဆိုတော့အဲ့တက်ကိုကြော်ပြီးတော့ကျွန်တော်တို့ကဘာလို့လဲဆိုတော့ဒီဟီမိုရာတောင်တန်းကြီးဖြစ်လာတာလုံခဲ့တဲ့နှစ်တန်း220ကနေပြီး25တန်းကနေစပြီးတော့ဟီမိုရာတောင်တန်းကြီးမြင့်တက်လာမြင့်တက်လာပြီးတော့မှမြင့်ကြီးရစီမြင့်ကြီးရစီပြီးတော့မုတ်တုံရာသီဥတုတွေဖြစ်လာတယ်ဒါတွေအားလုံးကဒီအရှတိုက်ကရာသီဥတုကြောင်းလဲမှုတွေမြေလောပြောင်းလဲမှုတွေစိုက်ပျိုးရေးတွေပုံမှာအသက်ရောက်နေတဲ့အတွက်ကြောင့်မလို့အဲ့ဒီရာဆိုရင်ကိုကျွန်တော်တို့ကပြည်နယ်အောင်ဆိုပြီးတော့မီတာ50မီတာ100လောက်ထိလက်တဲ့ twin to be your sample you go ဆိုတဲ့ဥစ္စာကအဓိကယူရချက်ပါဒါပေမဲ့အဲ့ဒီရာဇဝင်ပြည်ုံတစ်ခုလေးနဲ့ဘာလို့သိမလဲဆိုတော့ပြောင်းလဲလာတဲ့ဟာတွေလူအဖွဲ့အစည်းတွေပြောင်းလဲလာတာဆိုတဲ့သဘောကရာသီဥတုကအရန်စီးတာကြီးပြောင်းသွားတယ်ဆိုတော့ဟိုရှေ့ရှေ့ကကျန်တဲ့1,000 2,000 ဆိုတဲ့မြို့ပြနိုင်ငံတွေဆိုတာကရာသီဥတု 1° 2° ပြောင်းလဲလာတဲ့ပျက်စီးသွားနိုင်တဲ့အခြေအနေပြက်လဲပြက်ခဲ့တဲ့အခြေအနေရှိတယ်ဆိုတော့အဲ့အရာတွေကိုကျွန်တော်တို့ကလေ့လာချင်တာတစ်ခုဒုတိယတစ်ခုကတော့ငလျင်ကြီးတွေဘလောက်ထိလှုပ်ခဲ့လဲကျန်တဲ့1,000 2,000 3,000အတွင်းမှာအဲ့ငလျင်ကြီးတွေကဘလောက်ထိတက်ရောက်တဲ့ဟာတွေဆိုတဲ့ဥစ္စာတွေကိုလည်းကျွန်တော်သိချင်တာတစ်ချက်ပါဆိုတော့အဲ့နှစ်ခုကိုအဓိကထားပြီးရောလေ့လာဖို့အတွက်ကိုညီမနေပေမဲ့အခုလက်ရှိကျွန်တော်တို့ပေါ့နော်ဘန္ဒာရေးအခြေအနေဒီပညာရှင်တွေရဲ့လုပ်နိုင်တဲ့အခြေအနေရာဒီ3မီတာလောက်ရှိတဲ့ gold sample လေးတွေနောက်ပြီးမြောက်ကျွန်းပေါ်မှာဆိုရင်လည်းဒီရန်ကုန်တက္ကသိုလ်ပထဝီဌာနတွေကနေပြီးလုပ်နေတဲ့သုတေသနလေးတွေကနေပြီးတော့ရတာရလတ်လေးတွေကကြတော့သူကနှစ်ရာခဏန်းထောင်ခဏန်းလောက်အထိသိနေတဲ့အချက်မျိုးရှိပါသေးတယ
်ဒီလိုတွေ့ရှိချက်တွေကနေမြောက်ကျွန်းပေါ် data မှာဘန်အန်ရီတွေကျလာနိုင်နေဆိုရတယ်ဘလို့ဆက်ပြီးလေ့လာဖို့လုပ်နေရဲ့ဆိုတာကိုဆက်ပြီးပြောပြပေးပါမယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့ဉာဏ်ပညာခန္ဓာကိုဒီမှာပဲကျင်းနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်ပါ